ဥပဒေရေးရနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ကိုဥက္ကဋ္ဌသူရဦးရွှေမန်းအပြင်လွှတ်တော်ကိုယ်စားလှယ်တဦးအငိမ့်စားတမ်မတ်ကြီးတွေအငိမ့်စားပြည်အောင်စုတရားလွှတ်တော်ချုပ်တွေအငိမ့်စားအမြဲတမ်းအတွင်းဝင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအငိမ့်စားအရာရှိတွေစတဲ့ပညာရှင်23ဦးနဲ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်ကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌနေရာကိုတော့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်ဦးကိုကိုနိုင်ကိုတာဝန်ပေးအပ်လိုက်ပါတယ်သူဟာအငိမ့်စားဗိုလ်ချုပ်တဦးလည်းဖြစ်ပါတယ်ဥပဒေပြုရေးကို9နှစ်ကြာတာဝန်ယူလုပ်ကိုင်ခဲ့တဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းသူရဦးရွှေမန်းကိုကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ပေးအပ်လိုက်တဲ့အတွက်အထောက်အကူအများကြီးရမှာဖြစ်တယ်လို့အဖွဲ့ဝင်ဖြစ်တဲ့ငိမ့်စားဗိုလ်မှူးကြီးပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးတင်မောင်ဦးကပြောပါတယ
်သူရဦးရွှေမန်းဒီပြီးခဲ့တဲ့ကာလကပြည်သူ့လွတ်တော်ရဲ့ဥက္ကဋ္ဌဖြစ်ပါတယ်ဥပဒေပြုလုပ်ငန်းများကို9နှစ်လုံးဦးဆောင်ပြီးလုပ်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်တော့ဒီကော်မရှင်ကဥပဒေရေးရများနဲ့အထူးကိစ္စရများလေးလာဆက်ဆက်သုံးသပ်ရေးကော်မရှင်ဒီဥက္ကဋ္ဌကြီးပထမကြိမ်လွှတ်တော်လက်ထက်မှာစတင်ပြီးတော့ဖွဲ့စည်းခဲ့တဲ့ကော်မရှင်ဖြစ်ပါတယ်။ကော်မရှင်ရဲ့အားဒီများစွာပံ့ပိုးမှုရခဲ့ပါတယ်။ပြီးခဲ့တဲ့9နှစ်မှာ Standing Committee 4ခု, Ad hoc Committee 19ခု, နောက်တစ်ခုကဒီကော်မရှင်တစ်ခုနဲ့ရန်လုံသွားတာဖြစ်ပါတယ်။ဒါကြောင့်လာမယ့်9နှစ်မှာအခုရခိုင်ပြည်သူ့တော်ဥက္ကဋ္ဌကြီးကဒီကော်မရှင်ဥက္ကဋ္ဌတာဝန်ထမ်းဆောင်ရေးလည်နိုင်ငံတော်ရဲ့ဂုဏ်ယူစရာဖြစ်ပါတယ်။ဦးတို့လွှတ်တော်ဒုတိယကြိမ်လွှတ်တော်အတွက်လည်းဂုဏ်ယူစရာဖြစ်ပါတယ်။အများကြီးနဲ့ပံ့ပိုးကူညီမှုပို့ပြီးတော့ရမှာဖြစ်ပါတယ်။အုတ်ထဲလိုက်တဲ့အရင်လွှတ်တော်ကိုယ်စားလှယ်အဟောင်းများသည်လေပြီးတဲ့9နှစ်မှာလွှတ်တော်ထဲမှာအင်တာအတိုင်းနဲ့အပြည့်ဆောင်ရွက်သွားတဲ့လူများဖြစ်တဲ့အတွက်ကြောင့်ကိုစီကိုစီအတွေ့အကြုံများစွာရှိပါတယ်
။အဲ့ဒီကော်မရှင်ဟာပြီးခဲ့တဲ့ပြည်သူ့လွှတ်တော်တက်တန်းကလေးကရှိခဲ့တာဖြစ်ပြီးအရင်ကအဖွဲ့ဝင်62ဦးနဲ့ဖွဲ့စည်းခဲ့တာဖြစ်ပါတယ်။အရင်ကော်မရှင်မှာသူရဦးရွှေမန်းရဲ့တားဖြစ်သူဒေါက်တာတွန်းနိုင်မန်းကမောစာပန်ဒုတိယဥက္ကဋ္ဌဦးတန်းလွင်တက်မတော်သားကိုယ်စားလှယ်တွေအငိမ့်စားပါမောက်ခချုပ်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေပါဝင်ပါတယ်။အခုတက်တန်းအသစ်မှာပြန်လည်ဖွဲ့စည်းရမှာတော့ဥက္ကဋ္ဌအပါအဝင်23ဦးနဲ့သာဖွဲ့စည်းလိုက်တာဖြစ်ပြီးတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေပါဝင်ခြင်းမရှိတော့ဘဲလွှတ်တော်ကိုယ်စားလှယ်လည်းတဦးသာပါဝင်ပါတယ်။အရင်ကော်မရှင်မှာတာဝန်ထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ် 14 ဦးလောက်နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတွေကိုတာဝန်ပေးထားတာတွေ့ရပါတယ်။အရင်ကပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီအတွင်းရေးမှူးအဖြစ်လုပ်ကိုင်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးစောလှထွန်းကိုအဖွဲ့ဝင်အဖြစ်ပြန်လည်တာဝန်ပေးထားပါတယ်။ဒီကော်မရှင်ဟာပြီးခဲ့တဲ့တက်တန်းအတွင်းဥပဒေပေါင်း200ကျော်ပြဋ္ဌာန်းနိုင်အောင်ထောက်ပံ့ပေးခဲ့တဲ့အဖွဲ့အစည်းဖြစ်ပြီးနိုင်ငံတော်မှာတခြားထူးခြားတဲ့ကိစ္စရပ်တွေပေါ်ပေါက်လာခဲ့ရင်လည်းဒီကော်မရှင်ရဲ့အကြံဉာဏ်ကိုယူရတယ်လို့အဖွဲ့ဝင်ဖြစ်တဲ့ဦးစောလာထွန်းကပြောပါတယ်
။အဲဒီကော်မရှင်ကတော့အမတန်အရေးကြီးပြီးတော့အမတန်အထောက်အကူပေးတဲ့ကော်မရှင်ပါ။ပြီးခဲ့တဲ့လွတ်တော်ပထမကြိမ်လွတ်တော်မှာဥပဒေပေါင်း232ခုပြဋ္ဌာန်းနိုင်အောင်ဆောင်ရွက်တဲ့အချိန်မှာအဓိကအထောက်အကူပေးတာတော့အဲဒီကော်မရှင်ပါပဲ။အဲဥပဒေရေးရနဲ့သူမိတ်ဆက်အမှန်လေးလာဆောင်စစ်သုံးတိုင်းကော်မရှင်ဆိုတာပညာရှင်များနဲ့အတွေ့အကြုံရှိထားတဲ့မြန်မာနိုင်ငံအကောင်းဆုံးဆိုတဲ့ပုဂ္ဂိုလ်များနဲ့ဖွဲ့စည်းထားတာပေါ့နော်။ဥပဒေနဲ့ပတ်သက်လို့ဖြစ်လာလို့ရှိရင်ပညာရေးဆိုပညာရေးနဲ့ကျွမ်းကျင်တဲ့သူ၊ကျန်းမာရေးကျန်းမာရေးနဲ့ကျွမ်းကျင်တဲ့သူ၊နောက်စက်မှုနဲ့နောက်ဝေးကြီးကိစ္စနဲ့ကျွမ်းကျင်တဲ့သူတွေကိုကျွန်တော်တို့ကဥပဒေပြုစုတဲ့အခါမှာသူတို့ရဲ့အကြံဉာဏ်တွေယူရပါမယ်။နောက်စိတ်တူယုံကဒီပြီးတော့ဟိုကျွန်တော်တို့အငြင်းစားယူထားတဲ့ပုဂ္ဂိုလ်များပေါ့။အဲတော့ဥပဒေပြုရေးနဲ့ပတ်သက်လို့ဥပဒေတခုပြထားရမှာအနေဆုံးဖြင့်ပါဝင်ရမယ့်ချက်ဒီသူ့ရဲ့ format ကဘာကြီးရှိတယ်ရွေချက်မူဝါဒဘယ်လိုရှိတယ်အဲ့ဒီမှာပါရမယ့်အခန်းကဏ္ဍဤဆိုတဲ့ဟာတွေကကျွန်တော်တို့ကအဲ့သူ့ရဲ့အကူအညီကိုရပြီးတော့ကျွန်တော်တို့ဆောင်ရွက်နိုင်တာဒုတိယကြိမ်လွှတ်တော်အတွက်အမတန်အားကောင်းတဲ့အားကောင်းစေမယ့်ဖွဲ့စည်းလို့ကျွန်တော်တို့မြင်ပါတယ်တခါလေဥရေပြည်ရေးပြင်မကပေါ့ဒီကြကိစ္စတိုင်းပြည်ရဲ့ရေးကြည့်တဲ့ဒီကိစ္စတွေပေါ်လာလို့ရှိရင်ဒီအဖွဲ့စည်းရဲ့အကြံဉာဏ်ကိုလူလေးရှိပါတယ်
အဲ့ဒီကော်မရှင်ဟာပြောင်စုအဆင့်အဖွဲ့အစည်းဖြစ်ပြီးလက်ရှိတည်ဆဲဥပဒေတွေကိုလေ့လာသုံးသပ်တာပြင်ဆင်ပယ်ဖျက်တာအသစ်ပြဋ္ဌာန်းတာစတာတွေကိုပြည်သူ့လွတ်တော်ဥက္ကဋ္ဌကတဆင့်တင်ပြခွင့်ရှိပါတယ်။ဒါအပြင်ပြည်သူ့လွတ်တော်ဥက္ကဋ္ဌကလိုအပ်လို့အကြံဉာဏ်တောင်းခံလာရင်လည်းသက်ဆိုင်ရာကဏ္ဍအလိုက်ပညာရှင်တွေကအကြံပြုပေးရမှာဖြစ်ပြီးလွတ်တော်ကိုယ်စားလှယ်တွေအတွက်ဥပဒေပိုင်းဆိုင်ရာလိုအပ်ချက်တွေကိုလည်းအကူအညီပေးရမယ်လို့သိရပါတယ်။ကော်မရှင်မှာတာဝန်ထမ်းဆောင်ရမယ့်ပုဂ္ဂိုလ်တွေရပိုင်ခွင့်ခံစား권နေနဲ့ပတ်သက်ပြီးပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌဦးတီခွန်မြတ်ကလွှတ်တော်မှာအခုလိုတင်ပြခဲ့ပါတယ်
။ကော်မရှင်အဖွဲ့ဝင်များဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြည်သူ့လွတ်တော်ဆိုင်ရာဥပဒေပါပြဋ္ဌာန်းချက်များနဲ့မဆန့်ကျင်တဲ့လွတ်လပ်စွာပြောဆိုဆွေးနွေးခွင့်ရှိသည်။ကော်မရှင်အဖွဲ့ဝင်များဒီလက်ရှိချင်းမြင့်ဝေ6သိန်းတာဝန်အရခရီးသွားလာခြင်းအတွက်အခမဲ့တဲကိုနေထိုင်ရာစီစဉ်ပေးနိုင်ခြင်းမရှိပါကတရက်လေတဲကိုနေထိုင်စေကျပ်9,000နဲ့အခြားအတုံးစေကျပ်9,000တောင်းဝန်အရခီးတွာလာရခြင်းအတွက်စားတော့စေကိုတနည်းလေကျပ်1,000ခံစားခွင့်ရှိသည်ထို့အပြင်လူတော်ကတတ်မှတ်သည့်ရပိုင်ခွင့်များကိုလည်းခံစားခွင့်ရှိသည်ကော်မရှင်အဖွဲ့ဝင်များသည်က Commission Seaweden, Timbia, Sunich, Yanisan Lingue, E. Du Lutto Sanya, Ubi Ma Ba, E. Se Cha Ubi, Tia Ya, Ye Yu, Kanya Chima, Tindu Quin, Shiba.
A poor Winnie has some more Winjitana, Yale Setolo Yelunga, Yama Yene, Neza Yia, Tadana Yene, Oto Yitana Rima, a Simeon down when Tans on Gedri, Ubi Yia, Junjan the Ripe Bare. The commission ma and anybody being the China in Paddy Ray, Diana Paddy Riga, Cozale Rigo, Ted Dwin Town and Beta Jemishibe, Duncan Pumu Paddyga, Cozale Hounigo Town and Beta Bare. Commission and Poe Wimpy Town and Beacon at the Reha, Paddy's Wagging Bolo Abbey, the Gallo, Paddy's where she did a poor win so in lay, Lodo Octaga, a poor win Picani, Tok Beg when she did low, Yama Belelonga, Ninza Usan Jayamu, Pito Lodo Cozale Hound, Umount Duga Biobare.
ဒီကွန်ရှင်မအဘလူးမစူသူကကြိုက်တဲ့လူဝင်လို့တော့ရပါတယ်ကျွန်တော်တိထားတဲ့ဟာကြီးอ่ะဗောနော်ဒါပေမဲ့လို့တော့ပါတီဇွဲကင်းရမယ်ဒီကျွန်တော်တို့ပါတီအလုပ်ကိုမလုပ်ရဘူးသဘောတော့နော်ပါတီဇွဲမကင်းဘူးလို့ယူဆလို့ရှိရင်သူ့ကိုဒီကွန်ရှင်ကဖျက်ပြစ်မှာဗောပါတီဆိုတာကတော့လည်းပဲပါတီဝင်ဝင်ဝင်ယုံကြည်တာယုံကြည်တာပဲလीတတ်တတ်ရှိတာပဲဒါပေမဲ့ဒီလူတယောက်ဟာပါတီဇွဲကင်းရလ င်တယ်လေ
ပြည်သူ့လွတ်တော်ဥက္ကဋ္ဌဥဝင်းမြင့်ကန်းဟန်းနဲ့ကော်မရှင်ဥက္ကဋ္ဌတာဝန်ကိုလက်ခံလိုက်ပြီးလစာငွေမယူဘဲတာဝန်ထမ်းဆောင်မယ်လို့ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းသူရဥရှင်မန်ကလည်းဒီကနေ့မှပဲထုတ်ပြန်ကြေညာလိုက်ပါတယ်ဒီကော်မရှင်ဟာလာမယ့်ဖေဖော်ဝါရီလ၈ရက်နေ့မှာစတင်တာဝန်ထမ်းဆောင်ရမှာဖြစ်ပြီးလွှတ်တော်အစအုံထဲမှာရုံးခန်းနေရာပေးထားတယ်လို့သိရပါတယ်ရှင်